အရှိအလဲပိုင်းဒေသကဟိုမိုဆီလက်ကြားကိုဖျက်ဆီးထားတဲ့ဗြိတိန်အလန်တင်ရင်းနှံတင်တင်မကိုမနေ့တောက်ကြာနေ့ကဖမ်းဆီးထိန်းသိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အန္တရာယ်များတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ပြောပါရယ်အီရန်ကဖမ်းသိမ်းမှုနဲ့မတော်တဆထိခိုက်မိတယ်လို့ဆိုရဲစင်နာအင်ဘာရိုရင်းနှံတင်တင်မကိုဟိုမိုဆီလက်ကြားနဲ့မျက်နှချင်းဆိုင်မှာရှိတဲ့ဘန်ဒါအဘာစိတ်ကံမှာထိန်းသိမ်းထားတယ်လို့အီရန်နိုင်ငံက First သတင်းအေဂျင်စီကပြောပါရယ်ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြတိန်နိုင်ငံခြားရေးဝန်ကြီးဟန်ကာရောတင်မောရီအန်ရဲကင်းမှုပြတိန်ဖက်ကစဉ်းစားချင်းချင်းပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်သွားမယ်လို့တွစ်တာမှာရေးပါတယ်။အီရန်ရေနံတင်တင်မောခရစ်ဝန်ကိစ္စကိုလည်းဖြည့်ရှင်းနိုင်ဖို့နီလန်ရှာနေတယ်လို့ဝန်ကြီးဟန်ကာပြောပါတယ်။ဥရောပသမဂ္ဂကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးစီးရီးယားနိုင်ငံကိုရေနံတင်ပို့ဖို့ကြိုးပမ်းနေဆိုတဲ့တန်တရားနဲ့အီရန်ရေနံတင်တင်မောခရစ်ဝန်ကိုဇူလိုင်လ၄ရက်နေ့ကဂျီပရော်တာရေးလက်ကြမှာပြတိန်ကဖမ်းဆီးထားတာပါ။American သမ္မတဒိုနယ်ထရမ့်ကလည်းအီရန်နိုင်ငံဟာအာဏာပေးတဲ့နိုင်ငံတက်တဲ့တခုလားဖြစ်တယ်လို့အင်ဂျီရောမာသတင်းထောက်တွေကမနေ့ကပြောပါရယ်ပရိုတင်ရင်နံတင်တင်မော်တွေဖန်စီထင်းထင်းခံထားရတဲ့သတင်းနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကအခုလိုမှတ်ချက်ပေးပြောဆိုတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပရိုတင်နိုင်ငံနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အလွန်ဆိုးရင်ကြောင့်အီရန်ရဲ့အလို့ရကြောင့်ဒေတာရင်းတင်းမာမှုတွေပြေလျော့ရေးကြိုးပမ်းချက်တွေအပေါ်ထိခိုက်စေတယ်လို့ဒီကနေ့ပဲပြောဆိုပါရယ်